ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးသွားသူတွေကိုပြန်လည်လက်ခံရေးအစီအစဉ်တွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဗ္ဒူဟာဆန်မမုဒ်အာလီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာဒုတိယသမ္မတဦးမြင့်စွေအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့ဒီကနေ့ဆွေးနွေးကြပါတယ်။တွေ့ဆုံမှုအတွင်းနေ့ရက်ဆွန့်ခွာသွားသူတွေပြန်လည်လက်ခံရေးမြန်မာနိုင်ငံဖက်ကဆောင်ရွက်ထားတာတွေနိုင်ငံကပူးပေါင်းဆောင်ရွက်မှုတို့မြင့်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြောင်းနိုင်ငံသားရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောပါတယ်။
ဒါကျွန်တော်တို့ဟိုမနစ်ကနိုဝင်ဘာလုံးကလက်မှတ်ရေးထိုးထားတဲ့ arrangement နဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမယ့်အနေအထားလေးကိုကျွန်တော်တို့နဲ့သူတို့နဲ့ဆွေးနွေးတာဖြစ်ပါတယ်။အဲ့တော့ရခိုင်ပြည်နယ်သွားတာလည်းကျွန်တော်တို့ဘက်ကအစီအစဉ်ဆောင်ရွက်ထားတာတွေနောက်ကျွန်တော်တို့ပြန်လည်လက်ခံရေးစခန်းတွေနောက် GUR ဒီမှာကျွန်တော်တို့ဒီ UHRD ကဆောင်ရွက်ထားတဲ့အစီအမံတွေကိုသူတို့ခေါ်ပြတဲ့သဘောပါ။အဲ့တော့ဒါပြီးရင်တော့ကျွန်တော်တို့ဒီပြန်လည်လက်ခံရေးကိုကျွန်တော်တို့သူတို့နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာပါ
။ဘင်္ဂလားဒေ့ရှ်ဝန်ကြီးဟာမနက်ဖြန်မှာတော့ရခိုင်ပြည်နယ်ကခီးဆက်မှာဖြစ်ကြောင်းလည်းဦးမြင့်သူကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့ဩဂုတ်လတည်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာထွက်ပြေးသွားတဲ့တိုင်းနဲ့ကြီးတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရသားမကကုလသမဂ္ဂနဲ့နိုင်ငံတကာကလည်းတိုက်တွန်းနေတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့နာမည်ကိုတရားဝင်အလက်ခံအတိအမှတ်ပြုမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့လက်မှတ်ရေးထိုးသဘောတူထားပါတယ်။